ကာဇာကမ်းမြောင်မှာအစ္စရေးစစ်သား24ဦးသေဆုံးခဲ့တယ်လို့အစ္စရေးဘက်ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။ဟာမတ်စစ်သွေးကြောအဖွဲ့ကိုခြေမုံးနဲ့စစ်ဆင်ရေးစတင်ပြီးနောက်ဒါဟာအစ္စရေးစစ်တပ်အတွက်အဆိုးဆုံးနေ့ရက်တွေကတစ်ရက်လည်းဖြစ်ပါတယ်။တင်းလာနေကြတဲ့စစ်သွေးကြောတအူးကအစ္စရေးစစ်သား22ဦးဖောက်ခွဲမှုပြင်ဆင်နေတဲ့အဆောက်အုံနှလုံးအနီးမှာရှိတဲ့တင်ကားကိုရော့ကက်နဲ့ပစ်ခတ်ခဲ့ရတဲ့ဖောက်ခွဲပစ္စည်းတွေပောက်ကွဲထွက်ပြီးတော့အဆောက်အုံပြိုကျရာကနေစစ်သားတွေသေဆုံးခဲ့တာလို့အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂါရီကသတင်းတောက်တွေကိုပြောပါတယ်အခြားတိုက်ခိုက်မှုတစ်ခုမှာလည်းအစ္စရေးတပ်ဖွဲ့ဝင်3ဦးသေဆုံးခဲ့ပါသေးတယ်အစ္စရေးဝန်ကြီးချုပ်ဘဂျမန်နတန်ယာဟုကတော့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့ညွှန်ကြားထားခဲ့တာပါမနေ့ကအဖြစ်ပြက်ဟာကျွန်တော်တို့အတွက်အခက်အခဲဆုံးနေ့ရက်တွေကတရက်ကိုကြုံခဲ့ရတာပါကျွန်တော်တို့ရဲ့အသက်တွေကိုကာကွယ်ခဲ့တဲ့သူရဲကောင်းတွေအတွက်အကျွမ်းမွေအောင်မွေးခံတဲ့အထိတိုက်ပွဲကိုရပ်တန့်မှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်နတန်ယာဟုကပြောထားပါတယ်အစ္စရေးကာကွယ်ရေးဝန်ကြီးRuat Galak ကလည်းပြီးခဲ့တဲ့နာကျင်စရာကောင်းတဲ့နနက်ခင်းတစ်ခုဖြစ်ခဲ့တယ်လို့ X လူမှုကွန်ရက်မှာဒီနေ့အစောပိုင်းကရေးသားထားပါတယ်။ဟာမတ်စ်ကျမ်းမာရေးအရာရှိတွေကတော့အစ္စရေးဟာကျမ်းမာရေးအဆောက်အုံတွေကိုတိုက်ခိုက်နေတယ်လို့စွပ်စွဲနေချိန်မှာပဲဂါဇာတောင်ပိုင်းကိုအစ္စရေးဘက်ကအပြင်းထန်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။စစ်ပွဲကြောင့်ပါလက်စတိုင်းလူဦးရေရဲ့85ရာခိုင်နှုန်းဟာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးတော့၄ပုံတစ်ပုံဟာငတ်မွတ်ခေါင်းပါမှုနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂကပြောထားပါတယ်ရှင်။